ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ဓာတ်ခံရလွယ်သူတွေအကြောင်းတင်ပြထားပါတယ်။ဒီ COVID-19 ကမ္ဘာကပ်ရောဂါကြီးစိုက်ချိန်စိတ်ဖိစီးမှုဒဏ်ကိုအမျိုးသမီးကလေးနဲ့တက်ကြီးတွေမှာပိုခံရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုထိလွယ်ခိုက်လွယ်အားနည်းသူတွေပေါ့ဒီစိတ်ဓာတ်တွေဘလို့ရက်ခတ်လာပြီးကာကွယ်ပေးနိုင်ဖို့ဘာတွေသိသင့်လှုပ်ဆောင်သင့်ပါလဲ။ဒီအကြောင်းစိတ်တက္ကသိုလ်တက်စိတ်ကျန်းမာပညာဌာနပမောခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမြန်ကမေးမြန်းထားပါတယ်။ Okay စိတ်ကျန်းမာရေးထုတ်ပြန်ကြဝင်ကြီးပမောခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကာယောဂါကြီးနဲ့စိတ်ကြေနာအကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးပြည်သူတွေအတွက်ရေပူရနဲ့ဒီ quarantine လို့ခေါ်တဲ့သွာလာကန့်သတ်ခံရသူတွေအတွက်အသေးစိတ်တွေကိုပြောခဲ့ကြတယ်ပေါ့ဆရာနော်ဒီတစ်ပတ်တော့ဆရာကြီးထိလွယ်ခိုက်လွယ်တဲ့အမျိုးသမီးကလေးနဲ့တက်ကြီးတွေအတွက်အသေးစိတ်ချက်တွေကိုဆက်ပြောအောင်ဆရာကြီးအဲ့ဒီတော့အမျိုးသမီးတွေအတွက်ဒီအိမ်ထဲမှာစိတ်ဖိစီးမှုများလာတဲ့အခါမှာအိမ်တွင်းပဋိပက္ခနဲ့အကြံဖတ်မှုတွေများလာနိုင်တဲ့အနေအထားအတွက်ဘယ်လိုအကြံပေးချင်လဲဆရာကြီး
များလာတော့ပြောမယ်ပေါ့နော်အဲဆိုတော့သူတစ်ခုချင်းနိုင်တာကတော့တချို့မိသားစုမှာမတည့်တာရှိမယ်လေအခုအချိန်ကျတော့အပြင်ကွာတော့ပိုပြည့်ကျင်ကတော့မတည့်တာပိုဖြစ်အကျန့်ဖက်မှုအပေါ်များလာနေတယ်ပေါ့နောက်တစ်ခုကတော့ဒီအချိန်ကျတော့မသွားရမလာရမကြည့်ရနဲ့စိုးစောဆိုစိတ်ဖြစ်မှုတွေများလာနေတယ်ပေါ့နော်အဲစိတ်ဖြစ်မှုများလာနေတဲ့အခါစိတ်ကြက်ကြလာတယ်ဖြစ်လာတယ်ပိန်စိတ်ကြက်ကြလာတယ်ဆိုရင်လည်းဆိုရင်ကိုယ့်ရဲ့စိတ်ကမကြည်ရင်ဆိုတော့ဒီအပိခံမှုတွေနဲ့ထောက်ခံရထွက်ပါတယ်ဒါကတော့လူတိုင်းမှာသဘောဝပဲပေါ့နော်အဲ့လိုမျိုးဆိုရင်တော့ဒီစိတ်ပနာနည်းနည်းလေးတော့စိတ်မကြည်တဲ့အချိန်မှာဒေါသပိုထွက်ပြီးတော့သူကစိတ်ပနာကြီးဖြစ်တယ်အဲ့ပိတ်ရဲ့အကျန့်ဖက်မှုကြီးဖြစ်လာနိုင်တယ်ပေါ့အကျန့်ဖက်မှုနဲ့အောင်တော့စိတ်ပနာတစ်ခုရှိလို့ဆိုရင်အကျန့်ဖက်မှုကိုဖြည့်ရှင်းနိုင်အောင်ကြိုးစားနေတာပေါ့ပြန်လဲပြန်အပြန်လဲနားလည်မယ်ပြောရတော့တာပေါ့လေတကယ်တော့လိုက်လို့ရမှာပေါ့အဲ့ဒီလူကြီးကိုယ်တိုင်ပြန်လဲပြန်အပြန်လဲနားလည်မယ်အကျန့်ဖက်မှုကိုအေးအေးထိုင်တော့ဖြည့်ရှင်းမယ်ဆွေးနွေးမယ်ဒါဆိုရင်တော့နေရာကြီးနေသွားနိုင်မှာပေါ့အခြေအနေဆိုပါစို့အဲဒီချက်ကြတော့လေဖြူရှင်းရတော့ခက်တာရှိရင်တော့လေအကျန့်ဖက်မှုအစုစုပြည့်ရောက်ကြလေးပြန်မိမတွေကိုအကျန့်ဖက်တာရှိမှာပေါ့နော်အဲအဲ့ဒါဆိုရင်တော့အခုဆိုဖုန်းတွေလေလူမှုဝန်ထမ်းဌာနကကြေညာရှိတယ်အဲ့ဒီကိုဖုန်းလမ်းဆက်ပြီးအခုကြီးတောင်းလို့ရတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီထိလွယ်ခိုက်လွယ်တဲ့ဒီကလေးတွေနဲ့တက်ကြီးတွေတော့ကောဆရာကြီ
းကလေးတွေနဲ့တော့ခါလိကတော့အဲ့ဒီနေတယ်လို့ဒါနားမလည်ပါဘူးဆိုတော့ဒီလိုအခြေအနေကာလမှာသိသိသိမှုမရှိဘူးလို့လူကြီးတွေကထင်တတ်တယ်ပေါ့နော်အဲ့လိုချင်းလို့ဆိုရင်ကလေးတွေရဲ့ခံစားချက်ကိုဘယ်မဆိုင်လိုက်တာဖြစ်တတ်တယ်အဲ့ဒါဆိုကလေးတွေကသိသိသိမှုကပုံများပြီးတော့ဒီသိသိသိမှုကိုဒီလိုဖြစ်တဲ့အချိန်မှာပြည်လည်အောင်မလုပ်ပြီးလို့ဆိုရင်ကလေးတွေတော့ပုံရေးကြည့်တာပေါ့နော်ဒီသိသိသိမှုစိတ်ထားရတာအကြာကြီးတွားပြီးတော့နောက်ကြည့်တဲ့အထက်ကူကတွားပြီးထိခိုက်နေတာပေါ့နော်ဥပမာဆိုရင်အဖေကလည်းမတခုတွေ့ရဲ့သူကလေးကငိုနေတဲ့ဒီကိုဗစ်ကြီးကပြတော့ပြီးမှလည်းကိုဗစ်ကြီးကိုသူဆဲတယ်ကလေးငယ်ငယ်ပေါ့နော်အဲတော့သူ့အဖေကရှင်းပြလာမှာဟုတ်ပဲလေကလေးကဘယ်လိုလုပ်နေလဲသူကလေးကိုကြည့်ပြီးတော့အဲ့လိုပြန်ဆက်ဆံကြတာတွေ့တယ်အဲ့ဒါကအကိုမကြိတ်ဘူးအထာသူ့အဖေကိုဖြစ်တင်တော့မဟုတ်ဘူးသူကနားမလည်ဘူးပေါ့နော်ဒီကလေးပဲသူငိုနေတဲ့ဒါကြီးဒီအကြီးပဲသူမခံစားရဘူးအဲ့လိုသူချက်တယ်အမှန်ကတော့အဲ့လိုမဟုတ်ဘူးကလေးကဒီလိုအချိန်ချင်းမှာသူ့ရဲ့ခံစားချက်တွေအပြည့်အဝတွေကလူကြီးတွေပေါ်နေလို့သူတို့ကသိယူတာပေါ့ဒီချိန်မှာသူ့အဖေတို့သူ့အမေတို့ပေါင်းကြည့်ရလို့ရသိဖြစ်ကြည့်ရတယ်ကလေးကလည်းသိဖြစ်ကြည့်အောင်တွေ့ရတယ်သူ့အဖေအမေပေါင်းကြည့်နေမျက်နှာမကောင်မရဖြစ်နေတယ်ငေါ့မသွားတာဖြစ်နေတယ်တယောက်တယောက်အပြစ်ပြောနေတာရှိတယ်ဒါဆိုရင်တော့ဒီကလေးကလည်းအဲ့ဒီဟာရိုက်ချက်မှုခံရပြီးတော့သူ့ရဲ့သိဖြစ်ကြည့်တာခံစားအောင်ပေါ့နော်ဒါမှမဟုတ်ဒီကလေးနဲ့မခွန်ပြတ်တတ်တော့လူကြီးတွေကမသိကြဘူ
းဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကလေးတွေသိဖြစ်ကြည့်မှုရောက်အောင်လို့လူကြီးတွေနေတယ်ဘာတွေသိထားတယ်လုပ်ပေးတယ်လဲ
ကလေးတွေသိဖြစ်ကြည့်ခေါ်ပြတာလူကြီးနဲ့မတူဘူးပေါ့နော်ဒီခါလေးတော့ခန္ဓာကိုယ်ရောလက္ခဏာပြတတ်တယ်မိုက်ခန္ဓာနာတယ်ဝင်နေသွားတယ်အဲ့ဒီခြေကြတာများတယ်ခါလေးအပြင်းလူကြီးကိုတွေ့ကြနေတာရှိနေခါလေးကအသက်ကအဲ့အဲ့မှာစီးသွားတတ်တဲ့အရွယ်မို့ဒါပဲစီးရပြန်သွားနေတာရှိနေနေနေတော့ဒါတွေကြည်လာမယ်အာရုံစိစက်မှုလဲလာမယ်အဲ့လိုမျိုးကလေးရဲ့အမူအရာလေးတွေနည်းနည်းအများပြောင်းလာတာမျိုးရှိတတ်တယ်ပေါ့နော်အဲ့တော့အဓိကကတော့လူကြီးတွေပါလို့ပြောရမယ်ကလေးတွေပါဒီလိုရှိတတ်တယ်ဆိုတာနားလည်ရမယ်က ကလေးတွေဆိုတော့ပြောရဲခုကာလရဲ့အကြောင်းကိုသူတို့နားလည်နိုင်တဲ့စကားလုံးနဲ့ရှင်းပြပြရမယ်။ဒီကတော့ကလေးတွေအချိန်ပေးပြီးစကားပြောဖို့ပေါ့နော်။ကလေးတွေစကားပြောတာကိုနားထောင်ပြရမယ်ပေါ့။ဒါဆိုသူတို့ကတော့ခါလီကတော့ကလေးတွေကသူတို့ပြောတတ်လေ။သူတို့ပုံကြီးဆွဲခိုင်းတာ၊ကစားခိုင်းတာအဲ့လိုနဲ့တော့မဖြစ်နေတဲ့ဒုက္ခသားလည်းသူသိတာနိုင်တယ်ပေါ့နော်။နောက်ပြီးတော့ကလေးတွေကအားချင်းဖြစ်ချင်းနေတဲ့ဒုက္ခတွေကိုပြောရတာမှလည်းသူတို့ယုံကြည်ရတယ်၊သူတို့ချစ်ချင်တယ်သူလုံးချုပ်ရေလုခံစားနေရတဲ့ပတ်ဝန်းကျင်မှာပြောလိုက်သူ့ရဲ့စိတ်ပြည်စည်မှုကကြော့အဲ့တော့ကလေးကြီးပြောလာအောင်အချိန်ပေးမယ်ကလေးနဲ့လှုပ်ရှားမှုတွေလုပ်မယ်ကထားတာဖြစ်ပြီးအဲ့လိုမျိုးဆိုရင်တော့ဒီကလေးကြီးရဲ့စိတ်ပြည်စည်မှုကိုချော့ချမယ်ပေါ့
ဟုတ်ကဲ့ဆရာနောက်သက်ကြီးတွေတော့ဆရာကြီ
းသက်ကြီးတွေကတော့အဓိကတော့ပုံပြီးတော့လုံးလေးဖြစ်လာတက်ကြတာပေါ့နော်သူ့နဲ့စကားပြောပုံကဟိုအသက်ကြီးလာလို့ဆိုရင်လူငယ်နဲ့ကြည့်လိုက်လို့ဆိုရင်အကြွေးအခေါ်အယူအဆအမြင်ကခါလီကမတူတော့လူငယ်တွေနဲ့စကားပြောတာအချိန်မကြိုက်ဘူးခေါ်ပါတော့နော်အဲ့လိုဖြစ်လာတော့လူငယ်တွေကလည်းသူတို့စကားပဲပြောချင်အဲ့လိုဖြစ်ရင်ဖြစ်တယ်အဲ့လိုလူလာတော့သူတို့တယောက်တည်းအချင်းချင်းလာတာဖြစ်လာတယ်အဲ့ဒါဆိုရင်တော့သူတို့မှာစိတ်ဖြစ်စီမှုပိုဖြစ်နိုင်တယ်ပေါ့နော်အဲ့တော့အသက်ကြီးတဲ့လူတွေဒီကလူတာအဖော်လူတာပေါ့နော်သူတို့ရဲ့အတူတူစကားတိုင်းပြောဖို့သူတို့ရဲ့ပြောတဲ့ဟာကိုနားထောင်ပြီးဖို့အဲ့လိုလူတွေဒါမှဒီစိတ်ကြီးတဲ့လူတွေစိတ်ဖြစ်စီမှုတွေပြောတယ်အဲ့ဒီစိတ်ကြီးတဲ့လူတွေကလည်းခုလိုကာလမှာစိတ်ဖြစ်စီလာရင်စိတ်တူလာတာမျိုးအကြောင်းသတိကနပြောလာတာမျိုးခံစားပဲနောက်တစ်ခုကတော့အသက်ကြီးလာတဲ့အခါကျရင်တချို့ပြင်ရင်လည်းနေသွားတာပေါ့နော်။ဟိုမညင်ချွေနေတဲ့အသက်ကြီးတဲ့လူရှိတယ်။အဲ့ဒီလူတွေအားလုံးချုပ်မှုမရအောင်ပေါ့နော်။အခုဒီကာလနဲ့ပတ်သက်ပြီးကျန်းမာရေးပညာပေးတာဖြစ်စေသူတို့နဲ့ဆက်ဆံတဲ့အခါဖြစ်စေဟိုပြောတဲ့စကားတွေသူတို့ပြောတဲ့သတင်းအချက်အလက်တွေကချင်းချင်းလေးလေးဖြစ်ဖြစ်တာပေါ့။သူကကလေးတွေလိုပဲပေါ့။ဟိုဒလုံးကြီးကြီးကျယ်တော့ကြည့်နားမလည်ဘူး။အသက်ကြီးတဲ့လူတွေတချို့မညင်နဲ့ချွေလာတဲ့လူမှဆိုရင်တော့ကျုပ်တို့တွေပြောရင်ဒါမှလည်းတော့အဲ့တော့တို့ရှင်းရှင်းလင်းလင်းသတင်းပေးရမယ်။ဒီခါလေးကရုပ်ပုံတွေပိုင်းကပြောပြရမယ်။အဲ့ဒါမျိုးဆိုရင်တော့အဲ့တို့ပုံနားလည်မယ်၊တို့ follow ပေးမယ်ဆိုရင်တို့ရဲ့ safe feature တွေကသက်သာတယ်ပေါ့။နောက်တစ်ခုကသက်ကြီးတဲ့လူတွေမှာတော့လုံးဝ community မျိုးတွေရှိနေတတ်တာပေါ့နော်။အဲ့တော့တို့တွေအတွက်သေးသေးပါလေးဟောင်းတော့ season ထားပေးရမယ်။နောက်တို့တွေအချိန်ကြီးဆက်သွယ်နိုင်အောင်ဖန်တီးထားပေးရမယ်။ဒီအကူအညီတောင်းရင်အချိန်ကြီးပေးနိုင်အောင်အကြံအားတော့တက်ကြီးတဲ့လူတွေလည်းစိတ်ဖြည်းဖြည်းကိုချော့ချဖို့ကပထမဆုံးပဲပြောခဲ့သလိုပဲစမိုင်းလေးချင်းကလူတော်တို့အီဝေါ်ပီတာတို့အစားတောက်ကိုစမိုင်းလေးကြီးတို့ကတော့ဒါတော့ခန္ဓာကိုယ်ကျမှမှသိကြမှာပေါ့ဒီလိုဖြစ်ရင်ကျန်တဲ့အတ္တိကြီးလေးလူတော်တရားထိုင်တာကိုယုံကြည်အားခါရေးလေးကိုလူတော်အဲ့ဒါမျိုးဆိုရင်တော့စိတ်ဖြည်းဖြည်းကိုချော့နေတယ်ပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ